ရှမ်းပြည်နယ်မြောက်ပိုင်းကွတ်ခိုင်မြို့နယ်အနောက်ဘက်မှာစစ်ကောင်စီတပ်နဲ့ကိုကန့်တိုင်းသာလက်နက်ကိုင် MNDAA အဖွဲ့တွေဒီနေ့ဇန်နဝါရီလ28ရက်တောက်ကြနေ့မှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့တည်းကတိုက်ပွဲတွေစဖြစ်နေကြတာဖြစ်ပြီးကွတ်ခိုင်မြို့ဘက်ကစစ်တပ်ကနေဒီနေ့လက်နက်ကြီးတွေနဲ့လှမ်းပစ်တယ်လို့ဒေသခံတွေကဆိုပါတယ်။တိုက်ပွဲတွေကြောင့်ဘေးလွယာတင်းရှောင်နေကြတဲ့သူတွေလည်းရှိနေပါတယ်။ရှမ်းပြည်မြောက်ပိုင်းကစစ်တပ်နဲ့ကိုကန့်အဖွဲ့ကြားအခုတိုက်ပွဲတွေကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုအောင်မြတ်သူပြောပြပေးပါဦးခင်ဗျာ။
ရှမ်းပြည်နယ်ကုတ်ခိုင်မြို့နယ်နောက်ဘက်ခြမ်းပန်းစေးနယ်ကုန်းဆောက်ရွာနီးမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကွန်တပ်တွေကြားတိုက်ပွဲဖြစ်နေတာဒီကနေ့တောက်ကြနေ့မှာနှစ်ရက်ဆက်တိုက်ရှိနေပါပြီ။ဇန်နဝါရီလ29ရက်ကျသပရီနေ့နဲ့28ရက်နေ့ဒီကနေ့တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမြို့ကန်တူကအခုလိုပြောပါရစေ။
မင်းရလည်းဖြစ်တယ်ဒီလည်းဖြစ်တယ်ဒီပြတာဟွာတော့ဖြစ်တာကိုနှစ်နာရီတော့ဆိုစဖြစ်ပြီလေကုန်းစားပဲမှာဒီနေ့တော့စစ်ကြောင်ကြီးသွားပြီးတော့ခေါ်တော့ရတဲ့အနေသားရှိအေးဒီ14အိမ်နံပါတ်တော့အဂမီတာစုတွေပေါ်ကြတယ်လူက20ဝန်းကျင်တော့ပဲရှိတယ်မင်းရလည်းအဲ့ပဲနှစ်နာရီတော့ကပဲစဖြစ်တာ
စစ်တပ်နဲ့ကိုကွန်တက်တွေတိုက်ပွဲဖြစ်ပွားနေချိန်မှာကိုကန့်မျိုးအခြေဆိုင်စစ်ကောင်စီတပ်ဗျူဟာကုန်းကနေကုန်းဆောက်ရွာဘက်ကိုလက်နက်ကြီးနဲ့လှမ်းပစ်တယ်လို့နောက်တဲ့ဒေသခံတူကလည်းပြောပြပါတယ်
ဖြစ်တော့မနေ့ကနေစောင်းတော့ဖြစ်တော့ရှိနေတယ်ဒီနေ့လည်းဖြစ်တယ်မနေ့ကဒီနေ့ဖြစ်နေတယ်ဒီတော့ဒီပြတော့တဲ့တကူတပင်ရရှိတယ
်ကျသပရီနေ့တိုက်ပွဲဟာကုန်းဆောက်ရအဝင်မှာဖြစ်ခဲ့ပြီးဒီကနေ့တိုက်ပွဲကတော့ရွာအတွင်းမှာဖြစ်ပွားခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာခြေရွာအနီးကဒေသခံတယောက်ကပြောပါတယ်ကုန်းဆောက်ရထဲမှာဒီကနေ့နေ့ကင်တနိုင်ကျော်ကနေ3နိုင်ခွဲလောက်ထိတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်တိုက်ပွဲတွေအတွင်းရွာသားတွေထိခိုက်မှုမရှိခဲ့ပေမဲ့ကုန်းဆောက်ရကတက်ကြီးရွယ်ဦးတချို့ကတော့ဘေးလွတ်အောင်ကုတ်ကန်မျိုးကိုပို့ထားတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားပြီးတဲ့နောက် MNDAA ကိုကွန်တပ်ဖွဲ့တွေရွာအတွင်းကဆုတ်ခွာသွားတဲ့အတွက်လက်ရှိမှာစစ်ကောင်စီတပ်တွေကနေရာယူထားပါတယ်။တိုက်ပွဲဖြစ်ပွားတဲ့ကုန်းဆောက်ရွာဟာကုတ်ခိုင်မြို့အနောက်ဘက်3မိုင်ကျော်အကွာမှာတည်ရှိပြီးတော့အင်ဂျီ15အိမ်လူဦးရေ50ဝန်းကျင်လောက်နေထိုင်တဲ့ရွာတွေဖြစ်ပါတယ်။စစ်တပ်နဲ့ MNDAA ကိုကွန်တပ်တွေအကြားမှာ2021ခုနှစ်နှစ်လယ်ပိုင်းကစပြီးတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီအပိုင်းအတွင်းမုံကိုဖောင်းဆိုင်ဒေသဘက်မှာလည်းတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပါတယ်ခင်ဗျာ။
ကောင်မြတ်သူပြပြခဲ့တာပါအ